တော်ရချင်မခင်ဗျာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်တမရကာဝေးဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့အပြစ်ရစာချုပ် NCA လက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့10ဘွဲ့ကခေါင်းဆောင်တွေတက်ရောက်ခဲ့တဲ့ဒီထိပ်သီးဆွေးနွေးပွဲပထမအနေကိုတမရနဲ့ RCSS ရှမ်းပြည်ပြည်လည်ထူထောင်ရေးကောင်စီအကြအစင်မပြေမှုတချို့နဲ့စတင်ခဲ့ပါတယ်ဥရက်စစ်ကိုနေရာချထားရေးအတွက်စီစဉ်သူတွေအတော်လေးအကြရိုက်ခဲ့တယ်လို့ဆိုပါတယ်တမရက RCSS ကိုအပြစ်တင်စကားပြောခဲ့ပြီးနောက်အစည်းအဝေးကိုနေ့လပိုင်းပြန်ဆတဲ့အခါတချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ RCSS ဥက္ကဋ္ဌဦးရွတ်စစ်တို့မတက်ပါဘူးအောက်တိုဘာလ16ရက်နေ့ထိပ်တီးဆွေးနွေးပွဲဒုတိယနေ့မှာတခြားကောင်းဆောင်အားလုံးနဲ့အတူ RCSS ဥက္ကဋ္ဌဦးရွတ်စစ်တက်ရောက်ပေမဲ့တချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့ရှမ်းပြည်နယ်ကအင်းလေးဖောင်တော်ဦးဖရာပွင့်ဆောင်ပွဲတက်ရောက်နေတယ်လို့ပြောပါတယ်ပြည်သူတွေအများကြီးမျှော်လင့်ခဲ့ကြတဲ့ဒီထိပ်သီးဆွေးနွေးပွဲကနေဘာတွေအောင်မြင်မှုရခဲ့ပါသလဲအစိုးရငြိမ်းချမ်းရေးကော်မရှင်မှာပါဝင်နေတဲ့ဦးလာမောင်ရွှေကိုနေပြည်တော်ကရန်ကုန်အပြန်လမ်းမှာကျွန်တော်မနေ့ညကအဆက်အသွယ်ရရှိခဲ့ပါတယ
်ဒီတစ်ခုစီတော့တက်မတော်ဆိုတာတော့ဒီ international practice ဖြစ်တယ်ဤလိုကောင်းဆောင်နေရတဲ့တံမူအဖြစ်သူတို့သဘောတူတယ်ပေါ့လေဒါပေမဲ့ခွဲမထွက်ဖို့နဲ့ကိုယ်ဝန်ပြဋ္ဌာန်းခွင့်ကိစ္စမှာတော့ဤရည်အနေနဲ့အချင်းယူပြီးတော့ဗောလေစဉ်းစားသုံးသပ်လို့လည်းလက်မှတ်မထိုးရသေးတဲ့သူတွေနဲ့လည်းသူတို့ပြန်လည်ပြီးညှိနှိုင်းလို့ရတယ်ဆိုတဲ့သဘောမျိုးပြောပြီးတော့နိုဝင်ဘာလ20နောက်ပိုင်းတော့မှပြန်လည်ချိန်ဆိုတော့ဗောလေအဲ့တော့စီဝေးနှစ်ရက်တာတော့ကျွန်တော်တို့ပြီးပါပြီကျွန်တော်အမြင်ကတော့ဒီ9နှစ်တာညှိနှိုင်းချက်သက်မှုတွေမှာတော့ဒီလိုမျိုးကောင်းဆောင်တွေအလုံးထိုင်ပြီးတော့ဒီကျွန်တော်တို့တကယ်ကိုဆုံးဖြတ်ပြည့်နေတဲ့ထိုင်ပြီးဆွေးနွေးတာတော့ပထမဆုံးဖြစ်တဲ့တာဟုတော့ကျွန်တော်သဘောကျတယ်။နောက်ဒုတိယတော့ပုံမှန်လေးလေးနဲ့ပြောနိုင်တဲ့အတွက်သူ့အမြင်ကိုမြင်နေဖလဲနိုင်တဲ့အတွက်ပါတီကတော့ပြန်ပြီးကြည့်ရမယ်။ပါတီကတော့တော်တော်လေးပြီးလာပြီဆိုတာလည်းရှိတဲ့အတွက်ဒါတွေကောင်းပါလေဗျ
။မန္တလေးမြို့မြောက်ဝတီမြင်းကြီးကျောင်းတိုက်ဆရာတော်အရှင်အရိယာဝင်သားဘိဝင်သားကတော့ဆွေးနွေးပွဲဟာတစုံတရာအကျိုးရှိပေမဲ့ဒုတိယနေ့မှာတက်ချုပ်ကိုယ်တိုင်မတက်ရောက်တာကတော့မဖြစ်သင့်ဘူးလို့မိန့်ကြားခဲ့ပါတယ်ခင်ဗျာ။
ထိပ်တိုင်းကောင်းဆောင်ကြီးအကုန်ဆုံးရတွေ့ကြတယ်။နောက်တော့တူညီမှုတွေလည်းတော်တော်လေးတိုးတက်ပြီးတော့ရရှိတယ်ဆိုတဲ့သတင်းတွေလည်းကြားရတော့တော်တော်ဝမ်းသာတယ်ပေါ့ဗျာပြောရလို့ရှိတယ်။ဒါပေမဲ့စိတ်ရောနာတယ်ဒီနေ့ဒုတိယနေ့မှာတက်ချုပ်မရောက်လိုက်သူမပါဘူးလို့ပြောတယ်ဒုတိယလက်ဆောင်နဲ့ပဲလွှဲထားတယ်ဆိုတာ။အဲ့ဒါတော့စိတ်ကောင်းမှုပေါ့ဗျာ။ဒီလိုချင်းဆိုတာလေးလေးစားစားနဲ့နော်ပါဝင်ရမယ်ကာလာကြီးတိတယ်ကြီးကြီးတာဘာမှမရှိတာပေါ့
နိုင်ငံရေးဆောင်ပါရှင်စာရေးဆရာလင်းထင်ကလည်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့မပြတ်မကွက်တက်ရောက်တင့်ပါတယ်လို့ဝေဖန်ပါတယ
်။ကာချုပ်ကတမတက်လာတော့ဘာတွေလှုပ်ရှုပ်နေတယ်ပေါ့ကျွန်တော်သိချက်ပါမကောင်းဘူးလား။အမှန်တော့ဒီပွဲမျိုးကတော့သူတို့လာမကိုကောင်းမဲ့ပွဲပေါ့လေ
။ဒီထိပ်သီးဆွေးနွေးပွဲမှာပြည်ထောင်စုကခွဲမထွက်ရေးဆိုတဲ့အချက်ကိုတိုင်းသားတွေကမူအားဖြင့်လက်ခံပေမဲ့အတိအကျလက်မှတ်ထိုးဖို့အတွက်အဆင်သင့်မဖြစ်ကြဘူးလို့ဦးလာမောင်ရွှေကပြောပါတယ်။
သူတို့အမြင်ကတော့ခွဲမထွက်ဘူးသူတို့ခွဲမထွက်ချင်ဘူးဒါပေမဲ့တော့ခွဲမထွက်ဘူးဆိုတော့စာနဲ့ဂရီကိုပြုတဲ့ကိစ္စမှာတော့သူတို့အနေနဲ့တော့ဒါမလိုဘူးလို့တော့မြင်တယ်အစိုးရဘက်ကတော့ဒါကဟိုတိတိကျကျဟိုပဲဒီခွဲမထွက်ဘူးဆိုတဲ့ဂရီကဘက်ကလိုလာတာပေါ့လေအဲ့အတွက်သူတို့အနေနဲ့ဒါပြန်လည်ပြီးတော့ပိုပြီးကြည်စည်ပြန်ဆင်းသွားဖို့အချိန်တိုးအပ်ပါတယ်လို့တော့ပြောရတာဗ
ျပြည်တွင်းငြိမ်းချမ်းရေးကိုအချင်းတူတူနဲ့ရရှိရတဲ့အဓိကလိုအပ်ချက်ကတော့အတ္တတွေကိုလျှော့ချရေးပဲလို့မြဝတီမင်းကြီးကြောင်းလိုက်ဆရာတော်ကမိန့်ပါတယ်ခင်ဗျာ
အဲ့ဒီအတ္တနည်းနည်းလျှော့လိုက်ရင်ကိုအရှင်ပြည်မှုတွေကရှိလာမယ်အဲ့ဒီအတ္တလျှော့လိုက်ရင်ကိုတရက်တရက်နီးစပ်မှုတွေဆက်ဆံရေးတွေပိုကောင်းလာမယ်အဲ့ဒီအတ္တလျှော့လိုက်ရင်ကိုသူနဲ့ကိုယ်နဲ့ခွဲမရအောင်ချစ်ပြခင်ရပြီးတော့အလုံးဟာမလျော့နိုင်စရာအကြောင်းဘာမှမရှိဘူးဆိုတာကောင်းကောင်းသိလာမယ်ပါတယ်အမှန်တော့ဒီအတ္တပြဿနာပါပဲ
ဆွေးနွေးပွဲအပြီးထုတ်ပြန်တဲ့နှစ်မျက်နှာပါကြေညာချက်မှာဒီမိုကရေစီရေးအမျိုးသားဒဏ်လူရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်နဲ့အပြည့်အဝရှိပြီးဒီမိုကရေစီနဲ့ဖက်ဒရယ်စနစ်တို့ကိုအခြေခံတဲ့ပြည်ထောင်စုကိုတည်ဆောက်ဖို့အတွက်ဆက်လက်ကြိုးပမ်းကြမယ်လို့ရေဘူးကဆန်ဆန်ဖော်ပြထားပါတယ်ဒေါ်ဆန်းစုကြည်ကဒီအစည်းအဝေးကိုတနင်္ဂနွေလုံးကတိုင်းသားပြည်သူတွေဟာမျှော်လင့်ချက်ကြီးစွာနဲ့စောင့်ကြည့်နေကြပါတယ်လို့အဖွဲ့မိကွန်းမှာပြောကြခဲ့ပါတယ်ဒေါ်အောင်ဆန်းစုကြည်မျှော်လင့်သလောက်ခရီးပောက်ခဲ့ပါရလားဆိုတာစဉ်းစားနေမိကြောင်းပါခင်ဗျာ